စကိုင်းတိုင်းရွှေဘုံမြို့နယ်ကရွာတွေမှာစစ်ကောင်စီရဲ့နယ်မြေစင်းလေးစစ်တောင်းကနေဖမ်းဆီးခေါ်ဆောင်သွားခဲ့ခံခဲ့ရသူတွေကရွာသား၈ဦးရဲ့အလောင်းကိုတော့ရွှေဘုံနယ်တအုံရွာအနီးကဘောနော်၁၀ထဲမှာပြန်ပြီးတော့ရှာဖွေတွေ့ရှိတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်ကရွှေဘုံနယ်နဲ့ဝက်လက်နေဆက်ကကြေးရွာတွေကိုဂျွန်လ၈ရက်နေ့လောက်ကနေစပြီးတော့ဇက်တိုက်နယ်မြေစင်းလေးတွေလုခဲ့တာပါ။အဲ့ဒီထဲမှာတော့ကြေးရွာတွေကိုမီးရှို့တာနဲ့ရွာသားတချို့တပ်ဖြတ်ခံရမှုတွေရှိတယ်လို့ဒေသခံတွေကဆိုပါတယ်။ဒီတောင်အပြည့်စုံရန်ကုန်ကလာတဲ့တရင်မိုင်အင်ဂျင်တိုင်းပြပြပေးပါရှင်။
ကျောင်းဆင်းရဲလေးကရွှေပိုမြို့နယ်ကတအုံရွာဘက်ကိုနယ်မြေရှိလေးလုတဲ့စစ်ကောင်စီစစ်ကြောင်းဟာလမ်းတစ်လျှောက်ဒေသခံရွာသား၁၁ဦးကိုဖမ်းဆီးသွားပြီးတော့ရှင်ဦးရဲ့အလောင်းကိုတော့တအုံရွာအနီးကဘောနော်ဆယ်ထဲမှာပြန်တွေ့ရတယ်လို့ဒေသခံတအုပ်က VOE ကိုခုလိုပြောပါတယ
်။တအုံကဘလို့တော့လူသားလိုက်တဘောမျိုးခေါ်လာတဲ့၁၁ယောက်က၃ယောက်ကတော့လွတ်ပြီး၁၀ယောက်ကတတ်ဆန်ရတယ်ဒီနေ့မှသူ့လွတ်တာလေ။အဲဘောနော်ဆယ်ထဲကိုသူတို့ကျောင်းဝတ်ပြီးတော့အဲ့ဒီကိုတက်ပြတာရတာလူဖားဝါရက၁၁ယောက်၃ယောက်လောက်ဝါတယ်ဆိုတာ၁၁ယောက်ဖားခေါ်ဝါတာဟိ၁၁ယောက်ဖားခေါ်တာအဲ့၃ယောက်ကပြန်လာတာပြန်လာတော့အဲ့ဒီထဲမှာလည်းသူတို့ဟိုဒုက္ခပြေးလာရရတယ်ဆိုတော့အဲဒီကြမ်းတဲ့လူတွေကတော့သူတို့စီတောင်းတော့ရင်ဒီထက်စီးရမှာပဲဆိုတော့ကြည့်တော့အဲ့ဒီအသေး၁၀ယောက်ပဲတွေ့တော့ဒီနေ့မှပုတ်ကြီးလာပဲဒီနေ့မှစားပြန်ပြီးပြန်လာတော့ဘူးဆိုတော့စားပြန်ပြီးသူ့လို့ပဲဟိုလူလုပ်တွေကမပြီးရောဖြစ်နေ
ကျွန်တော်ရှင်းနေကစပြီးရွှေဘုံမြို့တောင်ဘက်ပန်းတောင်ကျေးရွာကနေစတင်လာတဲ့နေမည်ရှင်လေးစစ်ကြောင်းဟာဖွင့်လှိုင်းကျေးရွာမှာလူငယ်တအုပ်ကိုဖမ်းဆီးပစ်တပ်ပြီးမိရှို့ထားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဲဒီကတစင်ဝက်လက်မြို့နယ်ကကျေးရွာဖြစ်တဲ့ပင်းစင်တမကုန်းစတဲ့ရွာတွေကိုဆက်ဝင်လာပြီးတော့တမကုန်းကျေးရွာကနေအိမ်ရှင်လုံးကိုမိရှို့ခဲ့ကြတယ်လို့လည်းဒေသခံတွေကဆိုပါတယ်။တမကုန်းကျေးရွာကနေထွက်လာတဲ့စစ်ကောင်စီစစ်ကြောင်းနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တို့အုပ်ဖို့ကျေးရွာနီးမှာဂျွန်လ14ရက်မနေ့ကမနေ့9နိုင်ဝင်းကျင်လောက်မှာထိတွေ့တိုက်ပွဲဖြစ်ခဲ့ကြပြီးစစ်ကောင်စီဘက်ကတိုက်လေရင်နဲ့ပုံကျဲခဲ့တယ်လို့ကျေးရွာပြည်သူ့ကာကွယ်ရေးအဖွဲ့တခုရဲ့အဖွဲ့ဝင်ဗိုလ်ပြန်လွှားက VOE ကိုခုလိုပြောပါတယ
်။သူတို့ကလည်းမမှတ်ကြည့်တယ်လို့ဒါအပြစ်တာလေ။ရှောက်တဲ့မာမာတွေကသူတို့လည်းတုံးနေနေနဲ့ပါဘူး။အဲ့ဒါနဲ့ကျွန်တော်တို့လည်းခုနကစိုးရကအပတ်နိုင်လောက်နဲ့ဆုတ်ရှိတဲ့အင်အားနဲ့ဆုတ်ရှိတဲ့ပြည်သူနဲ့အဲဒါတော့ဆိုင်ဆိုင်ကြတာပေါ့အဲ့ဒါဆိုတော့ဒီ45လောက်ဆိုတော့ဟာလောက်ကြတာအဲ့45လောက်ဆိုတော့ကျက်ခိုက်တာလားနှလုံးချပါတော့ကျက်ခိုက်တာ
ဒီတိုက်ပွဲပြည့်တဲ့နောက်စစ်ကောင်စီတပ်တွေကအင်ချေ600နီးပါးရှိတဲ့နေကုန်းကျေးရွာကိုမိရှို့ခဲ့တာကြောင့်နေအိမ်900လောက်ကြီးလောင်ကျွမ်းခဲ့ပြီးတော့ရွာတွေကလူ3ခုလည်းပစ်တက်ပြီးမိရှို့ထားခဲ့တယ်လို့ဗိုလ်ပြန်လွှားကပြောပါတ
ယ်အဲမဲကုန်းသူတို့ရွာတွေတော့ရွာသူတို့လည်းခဏခဏကလာအဲ့တော့ကြာခဏလို့ဆိုတော့လည်းကျောင်းဟိုနော်ဒါကျွန်တော်တို့ဟောကြည့်နိုင်တော့မလိုက်နိုင်ရတော့ဟိုနော်ရွာဝင်းကကျောင်းဟိုနော်ဒါအကုန်ကုန်အောင်ပြီးရှုရပါတယ်။ဒီကဘာကျွန်တော်တို့မသွားနိုင်ဘူးကြောက်လို့တချို့လည်းရဲတော့ပြီးတော့ဟောပြီးသွားတဲ့လူတွေကကျောင်းဟိုနော်ဒါအဲ့ဒီ၃လောက်ဆိုတော့သူကကျွတ်ပါတယ်ဟောတော့ပြီးရှုသွားတယ်ပေါ့
ကျွန်တော်ရှိရနေကလေးကစစ်ကောင်စီစစ်ကြောင်းတွေဟာရွှေဘုံမြို့နယ်ကရွာပေါင်း20ကျော်ကိုဝင်ရောက်ပြီးနေအိမ်တွေကိုဖျက်ဆီးပြီးပစ္စည်းတွေကိုယူလာပြီးလုခဲ့ကြတယ်လို့ဒေသခံတွေကပြောပါတယ်။ရွာလုံးချို့မိရှုခံရတဲ့မေကုံးရွာနဲ့အနီးဝန်းကျင်ကရွာတချို့ကစစ်ကောင်စီစစ်ကြောင်းရဲ့ရန်ကိုစိုးရိမ်ရသေးတာကြောင့်ရွာတွေကိုပြန်မဝင်နိုင်ကြသေးတဲ့ဘေးလွတ်ရာကိုရှောင်နေရကြတော့မယ်လို့ပြောပါတယ်။တချို့ရွာတွေကတော့စစ်ကြောင်းပြန်ထွက်သွားချိန်မှာရွာထဲမှာပြန်နေကြတယ်လို့စစ်ကြောင်းပြန်ဝင်လာရင်ထပ်ပြီးထွက်ပြေးကြရတယ်လို့လည်းပြောပါတယ်စစ်ကောင်စီစစ်ကြောင်းမိရှုခဲ့တဲ့ကျေးရွာတချို့ကရွာသားတွေရွာကိုပြန်ဝင်နေကြသူတချို့ကသူတို့လက်ရှိနေထိုင်နေကြရတဲ့အခြေအနေကိုခုလိုပြောပါတယ
်ဘယ်လိုလဲကမိလောက်မဲ့ပဲပါနေတော့ဒီတိုင်းငယ်ဟိုလွတ်တဲ့အိမ်ကြီးအိမ်ကြီးနေရတာပေါ့ကုလိုလိုလည်းဆက်တို့လည်းမကောင်းရဘူးလေဆက်ကောင်းရင်လည်းပြန်ဆုမှာကြောက်နေရတာလေမိလို့ကတော့လုံသွားနေကြပေါင်းမိလို့ကတော့လုံလိုက်ဝယ်လိုက်ကျေးလိုက်ပေါ့အဲ့တန်းလေးပဲလုံးပြွာလွတ်နေတိုင်းနေကြရတာပဲအဲလုံလိုက်ကျေးလိုက်ပဲဒီလိုပဲမလုံးလို့လည်းမဖြစ်ဘူးလေဟိုဟာလာမင်းကတော့ခုလိုမှလုံးမတော်ရင်လာမင်းကစားပြာကကြောက်ပေးကြမှာဘူးအဲ့ဒါကြတော့
မိုးရီကာလဝင်လာပြီးမှဒေသတွေမှာစစ်ပြေးဒုက္ခတွေတွေအတွက်အမိုးကာရီအထူးလိုအပ်နေတယ်လို့ဒေသခံတွေရောအကူအညီပေးနေသူတွေကပြောပါတယ်။ကျင်းရွာနေအိမ်ကြီးလောင်ဆုံးရှုံးသွားသူတွေအတွက်လည်းနေရအခက်အခဲတွေကြုံနေကြရတယ်လို့စားမျက်ရည်ခါနဲ့ဆေးဝါးလိုအပ်ချက်တွေလည်းရှိနေပါတယ်။ စကိုင်းတိုင်းတွင်မှာတော့တိုင်းစစ်ဌာနချုပ်ချီယာမုံရမြို့ပတ်ပတ်လေဖြစ်တဲ့ရင်းမပင်ပလဲ6ဦးမြင်းမူအရရောဝက်လက်စတဲ့နေရာတွေမှာဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်ခဲ့တာတနည်းဝင်းချင်ရှိပါပြီ PDF ကာကွယ်ရေးတပ်တွေဟာကျေးရွာတွေကိုခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေရဲဆိုပြီးတော့လေစစ်ကောင်စီဘက်ကနေမြေရှိလေးစစ်ဆင်မှုတွေတိုးလာနေပါတယ်